Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2023ခုနှစ် February 19ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA ရဲ့ဒီရုပ်သံရေဒီယိုအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်လိုင်းဒိုမီတာ19.25/32လိုင်းလက်မီတာ190 kHz 15653ညာတို့ကနေဓာတ်ရိုက်ထုံးနေနေပါတယ်ရှင
်။ပေါင်းသားမအနေခတ်သိမ်းကျင်းညပါစီ။ဒီကလေးထိတ်ကိုတက်လာတဲ့သတင်းတွေကတော့မြောက်ကိုရီးယားကဂျပန်ပြည်နယ်ပြင်ထဲကိုတာဝဲပစ်ဒုံးကျည်တစ်စင်းစနေနေ့ကပြစ်တော်လိုက်ပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာဒီကနေ့ February 19ရက်ညနေပိုင်းမှာအစောဆုံးထားပြီးပူးတွဲစစ်ရေးလေ့ကျင့်မှုတစ်ခုပြုလုပ်ဖို့ရှိနေပါတယ်။အမေရိကန်နိုင်ငံဝန်ကြီးအန်တိုနီဘလင်ကင်ဟာတူရကီနိုင်ငံကိုတင်းတွင်လေးကသွားရောက်ပြီးမြင်းကလေးတာအပျက်စီးတွေကိုကြည့်ရှုခဲ့တဲ့တင်းတွင်နဲ့တခြားတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ပဲတင်ပြပေးကြမှာပ
ါတူရကီငလျင်ကလွတ်မြောက်လာသူကိုသွားရောက်ကူညီပေးနေတဲ့ရိုဟင်ဂျာ PHG ကျောင်းသားတအုပ်ရဲ့အတွေ့အကြုံကိုတင်ဆက်တဲ့အခါမှာတော့
ဒီမှာမြင်ရတဲ့ logistic area အားဒီအောက်သာကသီးသင်း Syrian refugee အတွက်လောက်ထားတဲ့ area တစ်ခုပဲဖြစ်ပါတယ်ဒီ area အားဒီ Turkey တဲမှာအကြီးဆုံး logistic
area ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါចောင်းသားကောင်းဆောင်ဟောင်းတဦးဖြစ်တဲ့ကိုမင်းသွေးသိရဲ့ထောင်တင်းအတွေ့အကြုံကိုဆက်သွယ်မေးမြန်းထားတာကိုလည်းတင်ဆက်မှာပါနောက်ပိုင်းမှာတော့ပြည်သွေးနိုင်ရဲ့ကပမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့တနင်္ဂနွေညချမ်းအပတ်စဉ်ခန္ဓာတွေကိုထုတ်လွှင့်မှုရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဥတင်မောင်တန်းနဲ့အတူကျမကပြောပြမှာပါရှင
်မြောက်ကိုရီးယားကဂျပန်ပင်လယ်ပြင်ထဲကိုတာဝဲပစ်ဒုံးကျည်တစ်စင်းစနေနေ့ကပြစ်တော်လိုက်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ပူးတွဲစစ်ရေးလက်ချင်းမှုအပေါ်ပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့ချိန်ချောက်လိုက်ပြီးတရက်အကြာမှာအခုလိုပြစ်လိုက်တာပါမြောက်ကိုရီးယားရဲ့ချင်းချောင်းမှုတွေတိုးမြလာနေတဲ့အတွက်အခုလိုပူးတွက်စီးရေးလေ့ကျင့်ရတာဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကတော့ပြောကြပါဗျာတောင်ကိုရီးယားနဲ့ဂျပန်စစ်တပ်တို့ရဲ့အပြောအရဒုံးကျည်ဟာအမြင့်မိုင်3500နဲ့မိုင်560အကွာဝေးကိုတနအီအချိန်တွင်သွားခဲ့တယ်လို့ဆိုပါတယ်ဂျပန်နိုင်ငံအိုရှိမာကျွန်းရဲ့အနောက်ဖက်125မိုင်အကွာဂျပန်ရဲ့စီးပွားရေးဇုန်သတ်မှတ်ထားတဲ့ပင်လယ်ပြင်ထဲကိုဒုံးကျည်ကကြားထုတ်ခဲ့တာပါအိုရှိမာကျွန်းဟာဂျပန်နိုင်ငံရဲ့မြောက်ပိုင်းအဓိကကျွန်းကြီးဖြစ်တဲ့ဟိုကိုက်ဒိုရဲ့အနောက်ဘက်မှာရှိပါတယ်။ဒုံးကျည်ရဲ့အသေးစိတ်အချက်အလက်တွေကတော့နိုဝင်ဘာလအတွင်းကပြစ်လွတ်ခဲ့တဲ့တိုက်ချင်းပစ်ဒုံးကျည် ICBM White Sound 18နဲ့အတူတူပဲလို့ပြောပါတယ်။ဒီလိုပြစ်လိုက်တဲ့အတွက်ထိခိုက်ပျက်စီးတာတော့မရှိဘူးလို့ဂျပန်အစိုးရပြောရေးဆိုခွင့်ရှိသည့် Hirokazu Matsumoto ကဆိုပါတယ်။အခုလိုပြစ်လိုက်တာဟာတင်းမာမှုကိုမလိုအပ်ဘဲကြီးထွားစေပြီးဒေသတွင်းလုံခြုံရေးအခြေအနေကိုမတည်မငြိမ်ဖြစ်အောင်လုပ်ရရောက်တယ်လို့အမေရိကအစိုးရရဲ့အမျိုးသားလုံခြုံရေးကောင်စီကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့အမျိုးသားလုံခြုံရေးညွှန်ကြားမှု Kim Song-hun ဦးဆောင်တဲ့အရေးပေါ်အစည်းအဝေးတက်ကိုကျင်းပခဲ့ပြီးမြောက်ကိုရီးယားကိုရှုတ်ချလိုက်ပါတယ်။အခုလိုပြစ်လွှတ်လိုက်တာနဲ့ပတ်သက်လို့ဂျပန်နိုင်ငံကအမေရိကန်တောင်ကိုရီးယားတို့နဲ့နိနိကတ်ကဆက်သွယ်ဆောင်ရွက်နေကြောင်းဝန်ကြီးချုပ် Fumio Kishida ကပြောပါတယ
်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာဒီကနေ့ February 19ရက်ညနေပိုင်းမှာအစောဆုံးထားပြီးတော့ပူတွဲစီရေးလေ့ကျင့်မှုပြုလုပ်ဖို့ရှိနေပါတယ်။မြောက်ကိုရီးယားကဂျပန်ပင်လယ်ပြင်နဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်ပြီးတရက်အကြာမှာအမေရိကန်နဲ့ဂျပန်တို့ရဲ့စီရေးလေ့ကျင့်မဲ့အကြောင်းဖူဂျီသတင်းမှာဖော်ပြထားပါတယ်။ဂျပန်နိုင်ငံအနီးမှာပြုလုပ်မဲ့ဒီစီရေးလေ့ကျင့်မှုမှာဂျပန်တိုက်လေယာဉ်တွေအမေရိကန်ဘုံးကျဲလေယာဉ်တွေပါပါဝင်မှာဖြစ်ပါတယ်။စီရေးလေ့ကျင့်မှုဘယ်အချိန်မှာလုပ်မယ်ဆိုတာအတိအကျကတော့မိုးလေဝသအခြေအနေပေါ်မှာမူတည်မယ်လို့အမည်မဖော်လိုတဲ့အရာရှိတွေကိုကိုးကားပြီးဖူဂျီသတင်းမှာရေးသားထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့တုန်းကလည်းဂျပန်လေဒီတက်ဟာအမေရိကန်ပစ်တိန်ဩစတြေးလျနိုင်ငံတို့ကစစ်တပ်တွေနဲ့စီရေးလေ့ကျင့်ခဲ့ပါတယ်။ဂျပန်နိုင်ငံကတခုတည်းသောလေဒီကုန်တိုက်ခိုက်ရေးတပ်ဖြစ်တဲ့တပ်မဟာတစ်ကတပ်ဖွဲ့ဝင်1000လောက်ဟာနှစ်စဉ်ဇန်နဝါရီလအတွင်းကျင်းပလေ့ရှိတဲ့လေဒီကုန်စီရေးလေ့ကျင့်ရာမှာပါဝင်ခဲ့ကြပါတယ်ရှင
်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာတူရကီနိုင်ငံကိုတင်းငွေတွေကသွားရောက်ပြီးမြင်းကလေးတန်းအပြက်စီးတွေကိုကြည့်ရှုခဲ့ပါတယ်။ပြင်းအားခွန်တတ်မှရှိရှိတဲ့မြင်းကလေးကြောင့်တူရကီနဲ့ဆီးရီးယားနိုင်ငံတို့မှာလူပေါင်း 46,000 ကျော်သေဆုံးခဲ့ပြီးလူသားပေါင်းများစွာဥပဒေအိမ်မဲ့ဖြစ်နေကြပါတယ်။ဘလန်ကာဟာတူရကီသမ္မတတေယစ်အာဒိုဂန်နဲ့တူရကီနိုင်ငံရဲ့ဝန်ကြီးမက်ဖလုတ် ကာဖူဆိုကလုတို့နဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ထားကြပါတယ်။ကာဖူဆိုကလုဟာပြီးခဲ့တဲ့လကဝါရှင်တန်ကိုလာရောက်ခဲ့ပါသေးတယ်။ယူကရိန်းကိုရုရှားကကျူးကျော်ဝေရောက်တာဆွေဒင်နဲ့ဖင်လန်နိုင်ငံတို့ကနေတိုးအဖွဲ့ဝင်ဖြစ်ဖို့ရှောက်ထားတာနဲ့ပတ်သက်ပြီးအမေရိကန်နဲ့တူရကီတို့သဘောထားပွဲပြားနေကြတာကိုလည်းဆွေးနွေးကြမယ်လို့မျှော်လင့်ထားကြပါတယ်။ဖေဖော်ဝါရီ6ရက်ကလှုပ်ခဲ့တဲ့မြင်းကလင်းပြက်စည်းတွေကြားမှာဖြစ်တောက်ဖြစ်ခဲ့အသက်ရှင်နေသူတွေကိုဆက်လက်ကယ်တင်နိုင်ပေမဲ့ကစေးလုပ်ငန်းတွေကိုခရမာမာဘရစ်နဲ့ဟာဒင်းနည်းနည်းကလွဲပြီးတနင်္ဂနွေနေ့မှာရလိုက်တတ်မယ်လို့တူရကီအရေးပေါ်ကယ်ဆယ်ရေးဌာနကပြောထားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ယူတနင်္ဂနွေညသတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။ယူကရိန်းရဲ့သီးနှံတင်ပို့မှုကကုလသမဂ္ဂဂျာဝင်စီစဉ်ပေမဲ့ရုရှားရဲ့ကျူးစော်တနစ်အကြမ်းမှာကျဆင်းသွားကြောင်းယူကရိန်းစစ်နာရိတ်ခါတင်ပို့မှုဆိုင်ရာပူးတွဲပေါင်းစပ်ညီနိုင်ရေးအဖွဲ့ကပြောပါတယ်။ဒီဇင်ဘာလမှာမက်ထရစ်တန်ပေါင်း 3.8 တန်းတင်ပို့ခဲ့ရကဇန်နဝါရီလမှာ 3 တန်းပဲပို့နိုင်ခဲ့တယ်လို့တူရကီနိုင်ငံအစ္စလာမ်ဘူးမှာရှိနေတဲ့အစိုးရအဖွဲ့ကဆိုပါတယ်။ 3.8 တန်းကိုတင်ပို့ရမှာဒီပေါင်းစပ်ညီနိုင်ရေးအဖွဲ့ထဲမှာယူကရိန်းရုရှားကုလသမဂ္ဂနဲ့တူရကီနိုင်ငံတို့ကစစ်ရေးအဖွဲ့တွေပါဝင်ကြပြီးတင်ပို့တွေမှာလေယာထွက်ကုန်ပဲပါရှိပြီးလက်နဲ့မပါဖို့စစ်ဆေးကြတာဖြစ်ပါတယ်။ကျသွားတဲ့တီးနံတန်ချိန်အရေအတွက်ဟာကယ်ဂျန်နဲ့ဆိုမာလီယာနှစ်နိုင်ငံဘောက်တလစာစားသုံးတန်ချိန်နဲ့ညီမျှပါတယ်။ရုရှားကကြီးကြပ်စစ်ဆေးရမှာနေကွေအောင်လုပ်တာကြောင့်အခုလိုကျဆင်းသွားတာဖြစ်တယ်လို့ယူကရိန်းနဲ့အမေရိကန်တာဝန်ရှိသူတွေကဆိုကြတာကိုရုရှားဘက်ကတော့ညှင်းဆိုလိုက်ပါတယ်။စစ်ဆေးကြီးရှုတဲ့တင်ပို့စီးဟာလွန်ခဲ့တဲ့လေးလတုန်းကနဲ့နိုင်ရှင်လိုက်ရင်တဝက်ကျသွားခဲ့တာပါ။အကျိုးဆက်အားဖြင့်ကမ္ဘာရဲ့ပေါင်ပုံချင်းတောင်းလို့တည်ကြတဲ့အထက်မှာပါတဲ့ဂျုံဘာဒီနဲ့တခြားသီးနှံတွေတင်ပို့နိုင်တာကလည်းကျသွားခဲ့ပါတယ်။ပင်လယ်နဲ့ဒေသကသီးနှံတွေကိုအားထားနေရတဲ့အာဖရိကအရှေ့လယ်ပိုင်းဒေသနဲ့အာရှအချို့တိုင်းပြည်တွေမှာစစ်နှိုင်းခါပြက်လက်လာမှဈေးကြီးလာမှကိုစိုးရိမ်လာရပါတယ
်။ Syria နိုင်ငံမြို့တော်ဒမက်စကတ်ကလုံခြုံရေးဆိုင်ရာရုံးများတည်ရှိတဲ့အရက်ကိုအစ္စရေးကဒီကနေ့ဖေဖော်ဝါရီလ19ရက်အစောပိုင်းမှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ15သေဆုံးသွားတယ်လို့ Syria လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကပြောပါရယ် Syria နိုင်ငံမြို့တော် Israel ရဲ့တိုက်ခိုက်မှုတွေထဲမှာအကြီးအမားဆုံးဖြစ်တဲ့ဒီတိုက်ခိုက်မှုကြောင့်သေဆုံးသူတွေထဲအရက်သားအမျိုးသမီး2ဦးလည်းပါဝင်တယ်လို့ဆိုပါရယ်ညအချိန်မှာပြုလုပ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့် Kafra Social အရက်မှာရှိတဲ့ Iran ရင်ကျေးမှုဌာနအနီးကဆဲတဲ့အဆောက်အုံတစ်ခုပြိုကျသွားတယ်လို့ဆိုပါရယ်ဒီရက်ကွက်ဟာ Syria ထောင်လန်းရေးဌာနနဲ့အစ်စ်မြင့်အစိုးရအရာရှိတွေနေထိုင်တဲ့နေရာလေးဖြစ်ပါရယ်ဘသူကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာအတိအကျမသိရပေမဲ့ AFP သတင်းဌာနရဲ့အဆိုအရတိုက်ခိုက်ခံရတဲ့နေရာမှာအပျက်စီးတွေပွားကျဲနေတဲ့ဘုံကျွင်းကြီးဖြစ်ပေါ်ခဲ့ပြီးအနီးအနားကအဆောက်အုံတွေကပဒင်းပေါက်တကားတွေလည်းပွင့်ထွက်ပျက်စီးကုန်တယ်လို့ဆိုပါရယ်ရှင်
ဒီအစိုးရအရာရှိအဖွဲ့တစ်ဖွဲ့ဟာထိုင်ဝမ်ကိုစနေနေ့ February 17ရက်နေ့ကရောက်ရှိလာခဲ့ပါတယ်။ COVID ကာဗစ်စကလေးကဆိုရင်ဒါဟာတရုတ်အစိုးရအရာရှိတွေရဲ့ပထမဦးဆုံးခရီးလည်းဖြစ်ပါတယ်။ထိုင်ဝမ်ကျွန်းဆွယ်တစ်လျှောက်စီးရီးတက်မှမှုတွေကြီးမားနေချိန်မှာယဉ်ကျေးမှုပွဲတစ်ပွဲကိုတက်ရောက်ဖို့အတွက်တရုတ်တာဝန်ရှိသူတွေကရောက်ရှိလာခဲ့တာပါ။တရုတ်ထိုင်ဝမ်ရင်းရဆိုင်ဟိုင်းဒုတိယရုံးအကြီးအကဲလီရှီအာထောင်က6ရောက်အဖွဲ့ကိုဦးဆောင်ပြီးထိုင်ပင်မီးအိမ်ပွဲတော်ကိုတက်ရောက်ဖို့အတွက်မြို့ဆူရရဲ့ဖိတ်ကြားချက်အရရောက်ရှိလာတာဖြစ်ပါတယ်။လေစိတ်ပြင်မာတော့ဆန္ဒပြသူဒရာဇင်လောက်ဟာတရုတ်ထိုင်ဝမ်တိုင်းပြည်နှစ်ပြည်တရုတ်တွေထွက်သွားဆိုတဲ့ကြွေးကြော်စာတွေတိုင်ပြီးဆန္ဒပြပါတယ်။လေစိတ်ကမြို့ကိုသွားတဲ့တခြားလမ်းတနေရာမှာတော့တရုတ်လူလားသူအုပ်စုတစ်စုကအော်ဟစ်ကြိုဆိုခဲ့ကြပါတယ်။
ဒါကတော့တနင်္ဂနွေညချမ်းသတင်းအစီအစဉ်ကိုဦးတင်မောင်သားနဲ့အတူတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတို့ဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရရှင်။အခုတော့မြမဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ငလျင်တန်အကြီးအကျယ်ခံလိုက်ရတဲ့တူရကီနိုင်ငံမှာအရေးပေါ်အကူအညီတွေလိုအပ်နေချိန်တူရကီမှာပညာသင်ကြားနေတဲ့ကျောင်းသားတအုပ်အနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေမှာ ပါဝင်ပြီးတော့ဆောင်ရွက်ပေးနေကြောင်း PhD ဘွဲ့တင်ကြားနေတဲ့ရိုဟင်ဂျာကျောင်းသားတဦးက VOA ကိုပြောပါတယ်။ February 6ရက်နေ့ကပြင်းအား 9% ရှိတဲ့ငလျင်ဟာတူရကီနဲ့ Syria နိုင်ငံဘက်မှာလှုပ်ခတ်ခဲ့ပြီးတော့လူပေါင်း 4,000 ကျော်သေဆုံးခဲ့ပါတယ်။ထောင်ထဲချီပျို့ကျပျက်စီးခဲ့တဲ့လူနေအဆောက်အုံတွေနဲ့ပတ်သက်လို့တူရကီအစိုးရကတာဝန်ရှိသူတွေကိုဖမ်းဆီးအရေးယူစစ်ဆေးမှုတွေပြုလုပ်နေပါတယ်။အခုတော့အကြောင်းစုံကိုဒီမိုကရေစီရေးရာအစီအစဉ်မှာနားဆင်ကြည့်ရှုကြရအောင်ပါရှင
်မင်္ဂလာပါရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါတယ်ကျမအင်ဂျင်နိုင်ပါတူရကီနဲ့ဆီးရီးယားမှာပြခဲ့တဲ့သတင်းပတ်ကလှုပ်ခဲ့တဲ့အင်အားပြင်းငလျင်တန်းကြောင့်ပေဆုံးသူလူဦးရေဟာ 4,000 ကျော်ထိရှိသွားပါပြီ။ပျောက်ဆုံးနေသူအရေအတွက်ဟာလည်းအများအပြားရှိနေသေးပါ။ပျို့ကျခဲ့တဲ့တိုက်ခန်းအဆောက်အုံပေါင်းကလည်းထောင်ထဲချီရှိပါတယ်။အဲ့ဒီအဆောက်အုံတွေအောက်အသက်ရှင်နေရရှိနေသူတချို့ကိုလည်းကယ်ဆယ်နိုင်တဲ့အခြေအနေမျိုးတော့ရှိနေတာပ
ါ။
နိုင်ငံတကာအရေးပေါ်ကယ်ဆယ်ရေးသမားတွေလည်းရောက်ရှိနေပြီးတော့တူရကီကအဖွဲ့တွေနဲ့ပူးပေါင်းပြီးအကူအညီတွေပေးနေကြပါတယ်။ငလျင်တန်းကြောင့်လူဦးရေ 5,000 ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။အသက်ရှင်လွတ်မြောက်လာသူတွေအတွက်လည်းလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကနေအကူအညီတွေပေးနေကြပါတယ်။အဲ့ဒီတည်းမှာငလင်တန်းအပြင်းဆုံးခံလိုက်ရတဲ့ဟာတေးမြို့ကိုရောက်ရှိနေပြီးလူသားချင်းစာနာမှုအကူအညီလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေသူလည်းဖြစ်တူရကီနိုင်ငံမှာနိုင်ငံရေးသိပ္ပံနဲ့ပြည်သူအုပ်ချုပ်မှုဘာသာရပ်မှာ PhD ဘွဲ့အတွက်တင်ကြားနေတဲ့ရိုဟင်ဂျာကျောင်းသားကိုအောင်နိုင်ရွှေကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီမှာမြန်ရတဲ့ logistic area အားဒီအောက်သာကသီးသင်း Syrian refugee အတွက်လောက်ထားတဲ့ area တစ်ခုပဲဖြစ်ပါတယ်ဒီ area အားဒီ Turkey ထဲမှာအကြီးဆုံး logistic area တစ်ခုဖြစ်ပါတယ
်အခုပြည်နေတာက Ramadan လအထွတ်ဟောဘောရိတ်တာဘောနော် food item ပါတယ်အဲ့ဒီမှာ sea ပါတယ်အဲ dialogue ပေါ်တယ်အဲ့ဒါ gel ပါတယ် cola ပဲနော် cola ပဲပါတယ်အဲပြီးတော့ thick fish thick fish တို့ပါပါလေပြီးတော့အဲကိုဆွေတို့မကန်းနာဘောကိုဆွေပါတယ်အဲကိုဆွေမမီကိုဆွေအတော့ဘောအဲ့လိုမျိုးဘောပါတယ်ကျွန်တော်ကတူဟောဘောကျွန်တော်ကလာရာဟောဘောဒီမှာမင်းကလည်းမသိဘူးနော်အဲ international youth forum လောက်ခေါ်ပါတယ် international youth forum ကနေကျွန်တော်အဲပြီးတော့တော့ကူအီမမ်ခဲရဆွေတို့မလေးရှားမိုင်းကျူတကူရှိတယ်အဲ့ဒီ engine နဲ့ကိုကွန်ပျူတာဒီပေါ်လာတာအခုဒီရောက်တဲ့နေရာကိုဟာတိုင်လို့ခေါ်တယ်ဟာတိုင်ဒီနေရာလဲဒါအဆူဆုံးနေရာပေါ့ဒီမှာကကျွန်တော်နောက်မှရှိတဲ့ background တော့အဲ့ဒီဒီရောက်တာပေါ့အဲအခုဒီမှာ lawless refugee မရှိပါဘူး lawless သူတို့နေဖို့အတွက်ဒီမှာဟောဆောက်တာပေါ့ခြေတွေတော့ပါရအစီအစဉ်လုံးနေတာကျွန်တော်ဟိုပေးမှာဆိုလို့ရှိရင် logistic တော့ဘာတော့အဲသူတို့အသဆိုဘာတွေလွေးရှာရှိတယ်အဲ့ဒီရောက်တာကိုဟိုပေးမှာသူတို့စီစဉ်လောက်ထားတယ်ဒီမှာရှိတဲ့လူတွေအလောလုဆဲအကတော့သူတို့အမျိုးရှိတယ်ဒီမှာအချက်မျိုးမှာရှိအောင်ထားတယ်အဲ့လိုမျိုးပေါ့အဲ့လိုစီစဉ်နေတယ်တာဝန်မှာကိုကတော့အဲ under control ပေါ့အလော control ဖြစ်သွားတယ်
ဟုတ်ကဲ့အဲ့တော့နိုင်ငံကအခုတူရကီဘက်ကရောနိုင်ငံကအကူအညီတွေကိုလွတ်လွတ်လပ်လပ်ဝင်ရောက်ခွင့်ပေးလာရှင
်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်လွန်ခွင့်ပေးတယ်ဒီမှာmore than 100 countries ပေါ့နော်တရားရောအဲနိုင်ငံကြီးအဲ different countries လာပြီးတော့သူတို့ခုမှပြင်တဲ့နေအဲ space ပေါ့နော်သူတို့လာပြီးတော့လူဒင်းတရှိရတယ
်ဟုတ်ကဲ့
ခွင့်ပြုပါတယ
်ဟုတ်ကဲ့အခုဒီငလျင်ကြောင့်ဘေးဒုက္ခရောက်သွားတဲ့လူတွေအတွက်အဓိကအကူအညီတွေကဘာတွေလဲရှင
်အဓိကအကူအညီကတော့လောလောဆယ်တော့ကနေဖို့အတွက်အရေးကြီးပါတယ်ပြီးတော့အဲ survival အနေနဲ့တော့မှလူရဲ့ဆက်တွေဟောပါအခုဒီမှာစောင်းတာရာစီပြနေလို့ဟောပါအဓိက solution တော့မှ invest invest လို့ရှိတယ်အိမ်မှာ solution ဒီမှာစောင်းတာဒီမှာကဟိုကျွန်တော်ကပိုပိုင်းတဲ့စတာဒီနေရာတာအဲ့ပါတယ် Tamu pituara bo di other ga chendro ma lo ya me elu pituara bo edi jom lo chendro le ko ha ko patient ba ya kho pi do donation lo de ba pesi twe lo re so pi do blanket ro jacket ro elu myo bo chendro le donate lo ta ba re cha chendro rohingya ma le amyo myo organization twe shi de edi organization ne le chendro contact lo ba re video chondro different organization ngani different category ne di ma tacho lu du a patient di patient ro ba ro phu ta de tacho organization a luwe de pesi du we video phu phu phe de el mo
jema democracy ya season go na sin chi shu ja de twet le chi shu jema de jema in tin nai no
တနင်္ဂနွေညချမ်းနဲ့တနင်္လာနေ့နေ့နဲ့ခင်တိုင်း VOE မြန်မာပိုင်းအစီအစဉ်ကနေတင်ဆက်နေတဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်ပါရှင်။တနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကျောင်းသားကောင်းဆောင်တဟူကျောင်းသားကောင်းဆောင်ဟောင်းတဦးဖြစ်တဲ့ကိုမင်းသွေးတင့်နဲ့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်မှာပါ။2022ခုနှစ်ဆရာနာသိမ့်လိုက်ချိန်ကစလို့ဆရာနာရှင်စန့်ကျင်သူပြည်သူပေါင်း 18,000 ကျော်အဖမ်းခံခဲ့ရပြီးတည်တံချခံထားရသူတွေပါဝင်ပုံမှမျိုးစုံတက်ပြီးတော့ထောင်ချခံကြရပါတယ်။ထောင်တွင်းစစ်ဆေးမေးမြန်းညှဉ်းပန်းနှိပ်စက်မှုတွေဟာနှုတ်နဲ့ဖွင့်ဟပြောမထွက်လောက်အောင်ဒီကြမ်းကြုတ်ရက်ဆက်ခဲ့တယ်လို့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာအတော်လေးနစ်နာထိခိုက်ခဲ့ကြရတယ်လို့စစ်ကောင်စီအချင်းထောင်ကလွတ်မြောက်လာသူတအုပ်ဖြစ်တဲ့ကိုမင်းသွေးတစ်က VOA ကိုပြောပါရယ်ဒီ February 1ရက်နေ့စစ်အာဏာသိမ်းလိုက်တဲ့နေ့မှာပဲဖမ်းဆီးခံခဲ့ရတဲ့ဗကတများအဖွဲ့ချုပ်ဒီចောင်းသားកောင်းဆောင်ဟောင်းကိုမင်းသွေးတစ်ရဲ့ထောင်တွင်းအတွေ့အကြုံတွေကို VOA မြန်မာပိုင်းကမဆုမွန်ကနေပြီးဆက်သွယ်မေးမြန်းထားပါရယ်ရှင်
ဒီကိုမင်းသွေးတစ်ကိုအဓိကမေးချင်တာကကိုမင်းသွေးတစ်က2022ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းလိုက်တဲ့အချိန်မှာပဲပထမဦးဆုံးအဖမ်းခံခဲ့ရတဲ့ဒီမိုကရေစီရေလှုပ်ရှားတဲ့သူတွေထဲမှာကိုမင်းသွေးတစ်လည်းတဦးပါဝင်ဖြစ်ခဲ့တယ်ပေါ့ဆိုတော့ထောင်ထဲမှာကိုမင်းသွေးတစ်တို့စပြီးတော့ထိန်းသိမ်းခံလိုက်ရတဲ့ဖမ်းခံလိုက်ရတဲ့အချိန်ကနေစပြီးတော့ပြန်ထွက်လာတဲ့အချိန်အထိပေါ့နော်ဒီအထူးသဖြင့်စစ်ကောင်စီလက်ထက်မှာအဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့အနေအထားအခြေအနေနဲ့ပတ်သက်ပြီးတော့ကိုမင်းသွေးတစ်ရဲ့အတွေ့အကြုံနဲ့ရှင်ပြီးတော့ပြန်ပြီးတော့အမားတို့နည်းနည်းရှင်းပြပေးပါရှင
်။ဟုတ်ကဲ့ပါဘုရား။ကျွန်တော်တို့ကဒီပထမဆုံးအဖမ်းခံရတဲ့အခြေပါပါတယ်။ပြီးတော့ဒီအဲ့အတုံးမှာလည်းဒီလွတ်တော်အမတ်တွေဝင်ကြီးတွေတော်တော်များများပါတယ်။နောက်စာရေးဆရာတွေရုပ်ရှင်တရုပ်ဆောင်နာမည်ကြီးရုပ်ရှင်တရုပ်ဆောင်တွေပါတယ်ပေါ့နော်။နောက်ပိုင်းထောင်ထဲကိုရောက်ပြီးတဲ့အချိန်မှာတော့ကျွန်တော်တို့တွေ့ခဲ့ရတဲ့ချက်ချားလူတွေကြုံခဲ့ရတဲ့အခါတော့နောက်ပိုင်းကလေးမှာတော့တော်တော်လေးပြင်းပြင်းထန်ထန်စစ်ကြောရေးလောက်ကြပါ။ဒီမှာကျွန်တော်အမှန်မှန်မှန်ဒါဆိုလို့ရှင်ကျွန်တော်လည်းကောင်ပေါင်းလေးတယောက်ကျွန်တော်လည်းအတူတုံးထက်တယ်ကောင်လေးတယောက်ကိုကြီးကျွန်တော်ပေါင်းလေးတယောက်လို့ကြည့်ပါဆိုတော့ကျွန်တော်လမ်းပြလိုက်တဲ့အချိန်မှာသူလမ်းရွယ်လက်ကညာဘက်လက်ကိုပြက်တန်ရာလည်းကောင်းကောင်းမချက်ဘူးအဲကျွန်တော်ညီလေးမေ့ပါဖြစ်တာလို့ဆိုတော့အခုကျွန်တော်ရန်ကုန်ကယူကြီးအဖွဲ့ရမှာဒါနဲ့အဖွဲ့နာမည်တော့ပြောရင်ကျွန်တော်အဲ့ဒီအချိန်မှာမမှတ်မိတော့ဘူးကောနော်ဆိုတော့ဘာဖြစ်လို့မင်းလက်ပြက်နေရလဲလို့ဆိုတော့တန်ရာကဖန်တော့ရတယ်ဘုံကိုလည်းကျွန်တော်အဖမ်းခံရတာ तू ကအပြင်မှာမရှင်လုပ်တယ်စစ်တပ် gate ကိုသူပစ္စတိုနဲ့တော့ပြစ်တယ်အဲပြစ်ပြီးတော့နောက်နှစ်ပတ်လောက်နေတော့ဖမ်းခံတယ်စစ်ကြောရေးမှာကျတော့အာမင်းငါတို့ဒီကိုပြစ်တာဒီလက်ညှိုးနဲ့ပြစ်တာလားဆိုပြီးအဲ့လက်ညှိုးဖြတ်တာပေါ့နော်ဆိုတော့ကျွန်တော်မင်းဘယ်လိုဖြတ်မင်းဓာတ်နဲ့ဖြတ်တာလားအဲဟိုဘယ်လိုမျိုးဖြတ်လဲဘုန်းကြီးကမဟုတ်ဘူးလေကျွန်တော်မျက်လုံးမိထားရောမသိဘူးဒါပေမဲ့ကျွန်တော်လက်ကိုအာချုပ်ပြီးတော့ဒီကျွန်တော်တမန်ကလေးပေါ်မှာတင်ထားပြီးတော့အဲ့ဒါကိုစစ်ပက်တွေမှာဝိုင်းနေကြတာလေဝိုင်းနေပြီးတော့ရိုးရည်အသားကြီးကြေွားပြီးတော့မှနှစ်ရက်လောက်ပြစ်ထားလိုက်ပြီးတော့မှအဲ့လက်ကပုတ်လာပြီးတော့မှအဲသူကဟိုခေါ်ပြီးတော့စစ်စေးကိုမှဖြတ်တယ်လက်ကိုဖြတ်ပြီးတော့အဲ့တိုင်အောင်မတက်သေးဘူးအဲ့လက်ဖြတ်ပြီးချက်ချင်းပြန်ခေါ်လာပြီးစစ်ကြောရေးဆက်လုပ်တယ်ကျွန်တော်ထောင်ထဲရောက်တဲ့အချိန်မှာဒီကျွန်တော်တွေ့တယ်သူလက်အနာကြက်ခါးသားလေးပဲရှိတယ်ကျွန်တော်နဲ့အမှုတွေကလေးမှလေးအဲသူကအဲနည်းနည်းလာပါဘောနော်ဟိုအသက်လည်းငယ်နေမိန်းကလေးဖြစ်သူကျင်းအောင်လေးမှာစစ်တော့ဟိုလက်ထိတ်ခတ်ထားတယ်မျက်လုံးစီးထားတယ်တကိုယ်လုံးကိုဝေစားအကုန်ချွတ်ထားပြီးမတည့်ရခိုင်းထားတယ်အဲ့ဒီမှာအဒီစစ်ကြောရေးစစ်တဲ့ဒီလူဒီကခီးရနဲ့လူတွေဘယ်နှယောက်ဝင်လို့ထွက်မှမသိသူဒီအိုင်းမတည့်ရခိုင်းထားတာဆိုတော့အဲ့ဒီစိတ်တန်ရာကဟိုဘယ်လောက်ထိရလာလဲဆိုတော့ထောင်ထဲမှာသူ အဲ့လိုအစ်စ်ခံရတာကိုသူရဲ့တငယ်ချင်းအတူဖန်ခံနေယောက်ျားလေးတွေကသူနဲ့အတူဖန်ခံနေအမဟောပြောပြတယ်ပြောပြပြီးတော့ထောင်ရောက်တော့သူဘယ်သူမှစကားမပြောရင်တငင်းငေးတမိုင်မိုင်ဖြစ်တယ်။နောက်ထောင်ထဲရောက်တော့ရေတံမှုကိုပြန်နဲ့ကိုက်ချက်ပြီးတော့အဲ့ရတဲ့သူရဲ့လက်ကိုအင်တာတွေဝင်မြင်းမြို့ကြီးဆောင်မှာအင်တာတွေဝင်လက်ကောက်ကိုကြီးပလိုက်တယ်။အဲနောက်တစ်ခုကတော့တန်လင်းမှာအဖန်ခံနေကောင်းလေးတယောက်အသက်19နှစ်တန်လင်းအောင်ချမ်းသာမှာနေရဲ့သူ့ကိုဖမ်းတော့ဒီကြောက်တန့်ဖြေတော့မှာဖမ်းတယ်။ gas တက်နှက်ပဲရှိရဲ့အချိန်မှာသူတို့စိတ်ဟောက်ကိုဝင်စီးရဲ့သူကအဲ့ရှိရဲ့ gas တက်နှက်နဲ့ပဲပြန်ခံပြစ်တယ်။အဲ့မှာဝိုင်းပြစ်လိုက်တဲ့အခါမှာသူ့ရဲ့ဒီခါတင်မဆုံယူတက်တဲ့ကိုတက်မှတ်မှန်သွားကျွန်တော်လည်းတွေ့ရချိန်မှာသူ့ခြေောက်တစ်ဖက်ကနေသွားတယ်ခြေောက်ကိုတစ်ဖက်ကိုခြေပြားထောက်ပြီးမှခြေောက်ကလေပဲညီရော့တယ်သူတကယ်လုံးဒုက္ခိတဖြစ်သွားတယ်ဆေးရုံကဆေးကောင်းကောင်းကူလာဆိုတော့ထောင်ထဲရောက်တဲ့ဒီထောင်ဆေးရုံမှာပဲနေရကောင်းကောင်းကူခွင့်မရခဲ့သူဆိုတကယ်လုံးဒုက္ခိတဖြစ်သွားတယ်အသက်ကငြင်းလေးပဲရှိသေးဘူးဒါမျိုးတွေကတော့ထောင်ထဲမှာတော်တော်များများကြုံရပါတယ်ဒါကျွန်တော်စိတ်ထဲမှာအမှတ်ရအမေရဖြစ်နေတဲ့ကိစ္စလေးတန်တော့တာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒီလိုမျိုးဒီထောင်ထဲမှာကိုချင်းမီတို့ကိုဖြိုးစရာတော်တို့ကိုတေတန်ချခဲ့တယ်ကြိုးပေးခဲ့တယ်ဆိုတော့ဒီထောင်ထဲမှာအဲ့လိုမျိုးစိတ်သက်ရေးရပိုင်းရပါတော့ဒီလိုမျိုးကိုချင်းမီတို့ကိုဖြိုးစရာတော်တို့အပါဝင်ဒီလိုလက်ရှိလက်တေတန်ချမှတ်ခံရတဲ့လူတွေလည်းရှိတဲ့ခါကျတော့ဒီမိုကရေစီရေလှုပ်ရှားတဲ့သူတွေအပေါ်မှာဖိနှိပ်ဖို့ကြိုးစားတဲ့ထပ်ပြီးတော့မှရက်ဆက်ကြမ်းကြုတ်တဲ့နည်းတစ်ခုလို့ပြောလို့ရနိုင်လားရှင
်ဟုတ်ပါတယ်တကယ်ကျတော့ဒီပြန်မရှိနေတဲ့ဒတိုင်းပြည်လုံးဖြီးစည်းနှိပ်စက်ခံရတဲ့အချိန်မှာအဲဒတိုင်းပြည်လုံးအကျဉ်းချနေတဲ့အထဲမှာဒီစစ်ကောင်စီရဲ့အကျဉ်းထောင်ထဲမှာရောက်နေတာကရန်သူလက်ခုပ်ထဲကိုရောက်နေတယ်သူတို့တုံလို့တုံမောက်လို့မှလို့လို့ရတဲ့အချိန်တွေရှိရဲ့အဲ့ထဲမှာတေတံချလိုက်တယ်ဆိုတာသူ့ကိုစိတ်ပိုင်းဆိုင်ရာအမြဲနေရောညာအောင်ညှင်းဆဲနေတာဖြစ်တယ်ဒီကြားထဲမှာကိုချင်းမီကိုဖြိုးစီရတော်လို့ဟိုပြစ်ဒဏ်စီရင်လိုက်တယ်ဆဲအဲတတိယကြိုင်ပေါ့နော်ကျွန်တော်တို့ကတက်တိုက်မှနေတယ်တည်တံကြတွေကိုနှစ်တိုက်ရဲ့နှစ်ရှည်ပေါ့နှစ်ရှည်လို့ကျွန်တော်အတူကောက်ခေါ်တယ်အဲ့ဘက်မှာထားတယ်တသုံးပြီးတသုံးလိန်မိုးရောင်ဒီဝစ်ပြီးဝင်လာတဲ့အချိန်မှာတကယ် PP ကလေးလေးတွေလည်းဖြစ်နေတာတွေ့ရတယ်ဆိုတော့အဲ့ကလေးလေးကိုဟိုလူတက်ကောင်တည်တံကြတယ်လူတက်ကောင်အကျန်းဖတ်သမားဆိုပြီးတော့တည်တံကြတာကျင်းသားတွေကလမ်းမှာတာကြီးပြီးသူတို့များတည်ခဲ့အိမ်ကိုအမျက်မွေပါတယ်အားလုံးတရင်စကားမဖြစ်ပြောင်းရောက်အောင်ပါတယ်ပေါ့နော်အဲ့လောက်ကြီးတော်လည်းအတွက်စိတ်သက်ပြင်းစင်တော်များများ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒီလိုမျိုးဒီနေကြီးရကြီးတွေမှာဒီထောင်ထဲမှာရှိနေတဲ့နိုင်ငံရေးကျင်းသားတွေကအပြင်မှာရှိနေတဲ့လူထုနဲ့အတူတူထတ်တူလှုပ်ရှားမှုတွေကိုအချိန်နဲ့တပြေးညီအတူတူလှုပ်ကြတဲ့အခါမှာထောင်ဘက်ကနေပြီးတော့ဒီညှဉ်းပန်းနှိပ်စက်မှုတွေရိုက်နှက်တာတွေနောက်ဆုံးတက်ဖြတ်တဲ့အထိရှိလာနေတဲ့အနေအထားမျိုးတွေရှိတော့ဒီထောင်ထဲမှာဒီတစ်ချိန်ဒီစစ်ကောင်စီဘက်ကဘလောက်တိုင်းတာထိမှဆိုးရတဲ့အခြေအနေမျိုးတွေရှိခဲ့တယ်လို့ကိုမင်းတွေ့တဲ့ကြုံခဲ့ရတာမျိုးကြားခဲ့ရတာမျိုးရှိလဲရှင
်ကျွန်တော်လည်းအတူနေခဲ့တဲ့အထက်မှာဒီ88မျိုးဆက်ကျောင်းသားဟောင်းကြီးရှိတယ်။နောက်ခေတ်ဆက်ဆက်ထောင်ချောက်ပြည့်လူကြီးတွေလည်းရှိခဲ့တယ်ဘော။ဆိုတော့အတူတူထောင်ထဲမှာအတူနေခဲ့ရ။အဲသူတို့ရဲ့ပြောပုံအရဆိုတော့ဒီတစ်ချိန်ကအဆိုးဆုံးပဲဖြစ်တယ်။88တော့အဲ့လောက်မဆိုးဘူး။88ကကိုလုတ်တယ်ဆိုကိုပဲခံရ။ဒီသားစုဒုက္ခပေးရတယ်။အနေနဲ့အများရှိပြီ။ဒီလောက်မပြင်းတာဘော။အခုကတော်တော်ဆူးဆူးဝါဖြစ်သွားတယ်ဘော။သူတို့တုံ့နှက်ချက်ရဆိုရင်ဒီတစ်ချိန်စစ်ကောင်စီကတမိုင်းမှာအဆိုးဆုံးဖိနှိပ်တာလို့လုပ်တယ်သူတို့ဘက်မှာတော့ဘာမှမရှိတော့ပဲအကုန်ရှိမှအကုန်လုံးတုံ့ပြီးတော့လုပ်နေတာဖြစ်တယ်ဗောဒါဟိုအတူတူနေခဲ့တဲ့သူတွေကြုံရတာကျွန်တော်လည်းတော်တော်များများအဲဒီမှာတွေ့ရမှာဒီ silence right ဆိုလို့ရှိရင်အပြင်မှာ silence တပိတ်လုပ်တဲ့အချိန်မှာအဲဒီမှာတက်တော့ထမင်းမီဝင်နေအကုန်လုံးတိတ်ဆိတ်နေကြတာအဲ့ဒီကာလညနေပိုင်းကျတော့ဒါပြီးလည်းပြီးရောသူသစ္စာတစ်ချိန်နေတော့လည်းတစ်ချိန်နေဆိုရတဲ့အခါမှာထောင်ကရောက်80ကျော်လုံးကိုတီးတန်းထောင်ကနေပြီးတော့ထောင်မကြီးကိုခေါ်လာပြီးတော့ထောင်သူကစာပြီးလက်ခေါင်းမော်လက်တင်ပြီးတန်းစီပြီးသွားတယ်ဝန်ထမ်းကြီးကပညာတန်းမှာပညာတန်းစီထားပြီးတော့ဒုတ်တင်ကိုင်းဆောင်တယ်ထောင်သူကစာပြီးတော့ main gate ဒီအင်းစိန်ထောင်ရဲ့တဝက်အချင်းဝက်တလောက်လမ်းလျှောက်ဖြတ်ခိုင်းပြီးတလမ်းလုံးရိုက်သွားတာဒီရောက်80လုံးလုံးရိုက်တာဆိုကျွန်တော်တို့ဒီဝန်ထမ်းကြီးအချင်းချင်းပြောရတဲ့ဟာပြန်ကြားရတာရိုက်ခံရတဲ့လူတော့မသိဘူးလေငါတို့တော့မှတန်ကြီးစေးငါတို့လက်တီတော့တန်ကြီးစေးလူရဆိုအဲ့လောက်ထိဖိနှိပ်တာပေါ့ဒီတစ်ခေါက်ကတော့အဆိုးဆုံးပါပဲ
ဒါကတော့ဒီဘဂတာចောင်းသားခေါင်းဆောင်ဟောင်းတဦးဖြစ်တဲ့ကိုမင်းတွေးတစ်ကိုမဆုမုံကနေပြီးတော့ဆက်သွယ်မေးမြန်းခဲ့တာပါရှင်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်
ဒရင်မန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ဆင်ဟာနာသိန်းနောက်ပိုင်းနိုင်ငံရေးလုံခြုံရေးအရာတင်းဆောင်ရသူတွေရဲ့တိုက်ပွဲတွေကြောင့်ဒီနေရက်စွန့်ခွာရသူတွေတစ်နှစ်ထက်တစ်နှစ်တိုးလာလို့နေပါတယ်။ဒီအိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ရသူတွေဟာကျန်းမာရေးအကူအညီတွေနဲ့စားနပ်ရိက္ခာအကူအညီတွေရနိုင်ဖို့အခက်အခဲတွေလည်းကြုံတွေ့နေကြရပါတယ်။ဒါကြောင့်လူသားချင်းစာနာမှုအကူအညီတွေထိထိရောက်ရောက်အကူအညီပေးဖို့လည်းလိုအပ်နေတာပါ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုဆောင်းပါရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ရှင
်အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေလူသားချင်းစာနာမှုအကူအညီတွေပုံမထိရောက်စေဖို့နေစားဖြတ်ကျော်အကူအညီများလိုအပ်နေတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အိမ်မရှိတော့ဘူးငါမေးကြီးတဲ့။နှစ်နှစ်သားအရွယ်မေးလေးက "तू အဖွားကိုအိမ်ပြန်ရအောင်"လို့ပူဇော်တော့အဖွားဖြစ်သူက "तू မေးလေးကိုအဖွားတို့မှာအိမ်မရှိတော့ဘူးငါမေးကြီး"လို့ဝမ်းနဲ့တန်တဝက်ဒေါသတန်တဝက်နဲ့ပြောနေတဲ့အဖွားကတော့စကိုင်းတိုင်းခင်ဦးမြို့နဲ့ရုံးစုရွာကပါ။အိမ်ကြီး၄၀၀ရှိတဲ့ရုံးစုရွာကြီးဟာဇန်နဝါရီ30ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းမီးရှို့တာကြောင့်အင်ဂျီ30သားကျန်ကတရွာလုံးပြာပုံဘဝရောက်ခဲ့ရတယ်လို့မြန်မာနောင်သတင်းဌာနရဲ့ဗီဒီယိုသတင်းတပုတ်ကဖေဖော်ဝါရီ9ရက်နေ့မှာကြီးရှုရပါတယ်။အဲ့ဒီသတင်းမှာပဲအမျိုးသမီးတကြီးတဦးကသူ့တူမလေးကိုဝန်နေစေလာစေနဲ့ကလေးမွေးဖွားရမယ်အချိန်မှာအဝတ်အစားတွေအားလုံးမီးထဲပါသွားတော့ကိုမှာဝတ်ထားတဲ့ထမိန်တစ်ထည်သာကျန်ခဲ့လို့အခက်ကြုံနေရတဲ့အကြောင်းငွေကိုကျွေးရင်ဒေါသထွက်ပေါက်ကွဲနေတဲ့မြင်ကွင်းဟာလည်းရင်နှင်းစရာကောင်းလှပါတယ်
။ဖေဖော်ဝါရီလ13ရက်နေ့အေယော်ရီသတင်းဌာနရဲ့သတင်းတပုတ်မှာလည်းရခိုင်ပြည်နယ်ရဲ့စစ်ဘေးရှောင်ပြည်သူတွေကိုနေရက်ပြန်ဖို့စစ်ကောင်စီဝန်ကြီးတွေရဲ့ပြောကြားချက်ကိုလက်မခံနိုင်ဘူးလို့ဒေသခံတွေကပြောတဲ့အကြောင်းဖတ်ရှုရပါတယ်။စစ်ကောင်စီရဲ့ဝင်ကြီးသုံးဦးနဲ့ရခိုင်ပြည်နယ်ဝင်ကြီးချုပ်တို့ဟာဖေဖော်ဝါရီလ9ရက်နေ့ကကြောက်တော်မြောက်ဦးမင်းပြမြို့နယ်တွေကစစ်ဘေးရှောင်စခန်းတွေကိုတွားရောက်ပြီးစစ်ဘေးရှောင်တွေကိုနေရပြန်ကြဖို့တွေးဆုံပြောကြခဲ့တာပါမဟာမုနိစစ်ရှောင်စခန်းကစစ်ရှောင်ကျွော်သားတို့ကသူတို့ကဝင်တွေ့ပြီးတော့မိုးပကြမီပြန်ကြပါရွာမှာအိမ်မရှိတော့တဲ့လူတွေကိုလည်းအိမ်ဆောက်ပေးမယ်ဆိုပြီးပြောသွားတယ်ကျွန်တော်တို့ကတော့ဘယ်ပြန်မလဲနောက်တစ်ချိန်တကြောပြန်တိုက်ပွဲမဖြစ်ဘူးလို့ပြောလို့မှမရတာနောက်ပြီးတော့သူတို့စစ်ကောင်စီပြောတဲ့စကားတွေကဘလောက်ထိယုံကြည်လို့ရမလဲသူတို့ဘလောက်ထိတာဝန်ခံမှုရှိမလဲအားလုံးကလည်းသိနေကြတာဆိုတော့ကျွန်တော်တို့ဘာမှပြန်တင်ပြစရာမရှိဘူးလို့အေယာဝတီသတင်းမှာဖော်ပြထားပါတယ်
2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာနိုင်ငံရေးလုံခြုံရေးအရတင်းချောင်ရသူတွေတိုက်ပွဲတွေကြောင့်နေအိမ်စွန့်ခွာရသူတွေစစ်ကောင်စီတပ်တွေကကြေးရွာတွေကိုမီးတင်ရှို့လို့အိမ်ယာမဲ့ဖြစ်ခဲ့ရသူတွေအရေအတွက်ဟာတိမ်းတန်းရှိနေပါပြီစစ်ဘေးချောင်တွေဟာနီးစပ်ရာတောတွေတောင်တွေထဲမှာဖြစ်တယ်လို့နေကြရတာတွေရှိတယ်လို့တိုင်းရင်းသားလက်နက်ကင်တပ်တွေထိန်းချုပ်ထားတဲ့လွတ်မြောက်နယ်မြေနဲ့နယ်စပ်ဒေသတွေအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခိုးလုံနေကြရပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂထုတ်ပြန်ချက်တွေကိုလေ့လာကြည့်ရအောင်ပါ UNICEF လို့ခေါ်တဲ့ကုလသမဂ္ဂကလေးများရံပုံငွေအဖွဲ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးငယ်တွေအပါအဝင်အိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ရသူအရေအတွက်ဟာ 1.4 တန်းရှိတယ်။နိုင်ငံရေးနဲ့စီးပွားရေးအကျပ်အတည်းတွေကြောင့်ထိခိုက်နစ်နာရသူတွေက 18.6 တန်းရှိတယ်။အဲ့ဒီအထက်မှာကလေးငယ် 5.6 တန်းပါဝင်တယ်။အိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ရသူတွေမှာအစာအာဟာရရှို့တဲ့မှုတောက်သုံးရေလုံလောက်စွာမရရှိမှုအိမ်သာနဲ့တကိုယ်ရေးတန်ရှင်းရေးပြဿနာတွေနဲ့ကာကွယ်ဆေးမရရှိနိုင်တဲ့အခက်အခဲတွေနဲ့ကြုံတွေ့နေရတယ်။အဲ့ဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့ဆိုရင် 2023 ခုနှစ်မှာအမေရိကန်ဒေါ်လာ 169.6 တန်းလိုအပ်တယ်လို့ UNICEF ကပြောပါတယ်။ထို့အတူပါပဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးယုံ UNOCHA ကလည်းမြန်မာနိုင်ငံမှာအရေးပေါ်အကူအညီလိုအပ်နေသူ 4.5 တန်းရှိတယ်။အဲ့ဒီလူတွေကို2023မှာကူညီထောက်ပံ့နိုင်ဖို့ဆိုရင်အမေရိကန်ဒေါ်လာ 964 တန်းလိုအပ်ပါတယ်လို့ February 2ရက်နေ့ကထုတ်ပြန်ထားပါတယ်။
မြေပြင်ကစစ်ဘေးရှောင်တွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးစစ်ဘေးရှောင်တွေစီကိုယ်တိုင်တွားရောက်တွေ့ဆုံခဲ့တဲ့အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးကလေးသင်ငယ်နဲ့လူငယ်ရေးရာဝန်ကြီးဒေါ်စူဇန်နာလှလှဆိုကအခုလိုပြောပြပါဗျ
။စစ်ဘေးရှောင်တွေအနေနဲ့အထက်ကလိုအချက်တွေကတော့အခြေခံစားသုံးကုန်ပေါ့နော်။အာစားတောက်စရာတွေနဲ့ဆေးဝါးတွေဖြစ်ပါတယ်။တချို့ခက်နေကြတော့တောက်သုံးရည်ပါတအားကိုရှာပါခက်ခဲနေတာဖြစ်ပါတယ်။ဥမာအဖြစ်ကျွန်မပြီးခဲ့တဲ့လတော့ခရင်ကြီးစစ်ဆောင်စခန်းကိုသွားတဲ့အခါမှာရေရဲ့အခက်ခဲကအင်မတန်မှကြီးမားနေပါဗါတယ်။အဲပြီးတော့ဒီစစ်ဆောင်စခန်းနေမှာဆောက်ထားတဲ့အဆောက်အုံတွေကလည်းပဲဝါနဲ့နောက်ပြီးတော့ plastic နဲ့ဖြစ်တဲ့ကြောင်တစ်နှစ်ကျော်တဲ့အခါမှာဝါပိုးကျပြီးတော့ဒီ plastic တွေကလည်းဆွေးမြစ်သွားတဲ့အတွက်ကြောင့်ထပ်မံဆောက်ဖို့လိုအပ်ပါတယ်။ပြီးတော့ရေရှည်ပေါ့နော်ဒီစစ်ဆောင်စခန်းနေမှာနေရတဲ့အတွက်ကြောင့်ဒီလူမှုရေးအခက်အခဲတွေလည်းရှိပါတယ်လူမှုရေးအပြတ်တနာတွေပေါ့နော် gender based အကြမ်းဖက်မှုတွေလည်းတွေ့ရပါတယ်ဆရာနာသိမ့်မှုကြံစီတဲ့စ조사တဲ့နောက်ပိုင်းမှာဆိုလို့ရှိရင်ကလေးတွေကလုံးဝကာကွယ်ဆေးလဲထိုးနှံခြင်းမရှိတော့ပါဘူးကာကွယ်ဆေးတွေလည်းမရတော့ပါဘူးအဲ့ဒါတော့ဒီကလေးတွေရဲ့ကျန်းမာရေးအတွက်အဓိကလိုအပ်တဲ့အချက်ဖြစ်နေပါတယ
်ဟုတ်ပါတယ်ဝန်ကြီးပြောသွားသလိုပါပဲကလေးတွေကာကွယ်ဆေးမထိုးရတာကြောင့်တချို့စစ်ဘေးကြောင့်စခန်းတွေမှာပိုလီယိုရောဂါလက္ခဏာတွေတွေ့ရတယ်ဆိုတဲ့အတိမပြုနိုင်တဲ့သတင်းတွေကိုစစ်ဘေးကြောင့်စခန်းတွေမှာအကူအညီပေးနေသူတွေထံကကြားသိရပါတယ်တခါစစ်ဘေးကြောင့်စခန်းတွေစီကုန်စီတဲပို့တဲ့လမ်းတွေကိုစစ်ကောင်စီတပ်တွေကပိတ်ဆို့ထားတာတွေရှိတဲ့အတွက်ဆန်နဲ့အခြေခံစားကုန်တွေရရှိနိုင်ဖို့အခက်အခဲတွေလည်းကြုံနေကြရပါတယ်လူသားချင်းစာနာတဲ့အကူအညီပေးလုပ်ငန်းစဉ်တွေဟာစစ်ကောင်စီရဲ့2022အောက်တိုဘာ28ရက်နေ့ကထုတ်ပြန်ခဲ့တဲ့အသင်းအဖွဲ့မှတ်ပုံတွင်ဥပဒေသစ်ကြောင့်လည်းအဟန့်အတားတွေဖြစ်စေခဲ့ပါတယ်။ဒါကြောင့်လူသားချင်းစာနာမှုအကူအညီတွေကိုပြည်တွင်းကပုံမှန်လမ်းကြောင်းတွေအပြင်အိမ်နီးချင်းနိုင်ငံတွေကတဆင့်နေဆက်ကိုဖြတ်ကျော်ပေးပို့နိုင်ရေး cross border assistance ဟာအရေးကြီးတဲ့ကိစ္စဖြစ်လာပါတယ်။အထူးသဖြင့်ထိုင်းနဲ့အိန္ဒိယနိုင်ငံတွေကတဆင့်နေဆက်ဖြတ်ပြီးအကူအညီတွေပေးပို့နိုင်ရေးကိုကုလသမဂ္ဂအေဂျင်စီတွေအပါအဝင်သက်ဆိုင်ရာနိုင်ငံရေးအင်အားစုတွေအနေနဲ့အားစိုက်လှုပ်ဆောင်သင့်တယ်လို့ထိုင်းမြန်မာနယ်စပ်မှာစစ်ဘေးချောင်တွေကိုအကူအညီပေးလုပ်ငန်းတွေဆောင်ရွက်နေသူတဦးကပြောကြားကြောင်းပါခင်ဗျာ
ဆက်လက်ပြီးတော့ ISP မြန်မာမြင်ကွင်းကျယ်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါစီဟာနာသိမှုအလွန်အဓိကဆုံးယုံမှု9ရက်နဲ့မြမလူအဖွဲ့အစည်းအတွက်မျှော်လင့်ချက်အလင်းတန်းတစ်ခုကို ISP မြန်မာကဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာမြေအုပ်တို့ပြိုလျားဆိုတဲ့အမည်နဲ့အပိုင်း၃ပိုင်းခွဲပြီးတင်ဆက်ထားပါတယ်ရှင
်စစ်အာဏာသိမ်းအကျိုးဆက်ကြောင့်နှစ်နှစ်အတွင်းဆုတ်ယုတ်ခဲ့တဲ့အကြောင်း9ရက်နဲ့အနာဂတ်လူအဖွဲ့အစည်းအတွက်မျှော်လင့်စရာအကြောင်းရပ်တစ်ခုကို ISD မြန်မာကတင်ပြသွားပါမယ်။မြေဥတို့ပြူလီယာခေါင်းစဉ်နဲ့တင်ဆက်မဲ့ဒီအကြောင်းအရာမှာအပိုင်းသုံးပိုင်းခွဲပြီးဖော်ပြဖို့ရှိပါတယ်။အခုတစ်ပတ်မှာတော့စီးပွားရေး၊ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာဘာတွေဆုတ်ယုတ်ခဲ့တယ်ဆိုတာကိုပြောပြသွားပါမယ်။အာဏာသိမ်းမှုအလွန်စီးပွားရေးကဏ္ဍရဲ့ဆုတ်ယုတ်မှုတွေထဲမှာကျန်းွေတံပိုးကျဆင်းမှုကအထင်ရှားဆုံးဖြစ်ပါတယ်။စစ်ကောင်စီဗဟိုဘဏ်ရဲ့ရည်ညွှန်းနှုန်းအရနှစ်နှစ်အတွင်းမှာကျန်းွေတံပိုးဟာ60ရာခိုင်နှုန်းထိကျဆင်းသွားပါတယ်။ပြည်မာဈေးကွက်ကရည်ညွှန်းနှုန်းအရဆိုရင်တော့ကျန်းွေတံပိုးဟာ130ရာခိုင်နှုန်းထိကျဆင်းသွားခဲ့ပါတယ်။ဒါကြောင့်အာဏာမသိမ်းမီကကျပ်သိမ်းတရားရှိတဲ့လူတအူးပိုင်ဆိုင်တဲ့ငွေတံပိုးသိန်း30ကနေသိန်း60လောက်ထိညှော်နှဲသွားတာဖြစ်ပါတယ်။ကိုဗစ်19ကရောဂါကြောင့်စံချိန်တင်သေဆုံးခဲ့တာတွေကလည်းကျန်းမာရေးကဏ္ဍရဲ့ဆုတ်ယုတ်မှုတွေထဲမှာထင်ရှားဆုံးဖြစ်ခဲ့ပါတယ်။အာနာမသိမ်းမီကကိုဗစ်19ကြောင့်သေဆုံးခဲ့ရသူဟာ2600ကျော်သာရှိခဲ့ပါတယ်။အာနာသိမ်းမှုအလွန်2021ခုနှစ်အတွင်းမှာပဲလူပေါင်း16000ကျော်ကိုဗစ်19နဲ့သေဆုံးခဲ့တာပါ။ဒါကြောင့်အာနာမသိမ်းမီနဲ့နှိုင်းယှဉ်ရင်သေဆုံးမှု6ဆကျော်မြင့်တက်သွားတာပါ။ကိုဗစ်19တတိယလိုင်းကာလဖြစ်တဲ့ 2021ခုနှစ်ဇွန်လကနေဩဂတ်လအတွင်းရန်ကုန်မြို့ကတုတ်တန်တွင်မှတကြိုရသူပေါင်း 4,000 ကျော်အထိရှိခဲ့ပါသည်။တစ်ဖက်မှာလည်းကျန်းမာရေးဝန်ထမ်းစုစုပေါင်းရဲ့45ရာခိုင်နှုန်းကျော်ဟာစီဒီအမ်ပလုတ်ရှားမှုမှာပါဝင်ခဲ့ပါသည်။ဒီနှစ်နှစ်အတွင်းမှာကျောင်းပညာသင်ယူဝင်ဆုံးရှုံးမှုကလည်းတိတာတဲ့ဆုပ်ယုပ်မှုတစ်ခုဖြစ်ခဲ့ပါတယ်။အာနာမသိမ့်မီ 2019-2020 ပညာသင်နှစ်မှာကျောင်းအပ်နှံသူပေါင်း 6.2 သန်းကျော်ရှိခဲ့ပါတယ်။ 2021ခုနှစ်နိုဝင်ဘာလမှာစစ်ကောင်စီကစာသင်ကျောင်းတွေပြန်ဖွင့်ပြီးကျောင်းတက်သူ 2.3 သန်းသာရှိခဲ့ပါတယ်။နောက်ပိုင်းမှာတော့ 5.6 သန်းထိကျောင်းပြန်တက်ခဲ့ပါတယ်။ဒါကြောင့်အာနာသိမ့်မှုအလွန်ပညာသင်နှစ်၃နှစ်အတွင်းပညာသူရင်ဝင်ဆုံးရှုံးခဲ့ရသူပေါင်း၈သန်းကနေ၁၀သန်းအထိရှိနိုင်ပါတယ်။နိုင်ငံတော်ဝန်မှာဆရာဆရာမ၄သိန်းကျော်ရှိတဲ့နဲ့တသိန်း25,000ကျော်ကစီဒီအမ်လှုပ်ရှားမှုမှာပါဝင်ခဲ့ပါတယ
်။ခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင
်ဒေးနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။နာမည်ကအမျိုးသမီးဖြစ်နေပေမဲ့စာရေးလာတဲ့အမျိုးသားတူကတော့မင်္ဂလာပါ။ VOE ကိုညမနဲ့နားထောင်ရလို့အဖွဲ့သားတွေအားလုံးကိုလေးစားကျေးဇူးတင်မြဲပါ။သတင်းမှန်တွေဗဟုသုတရရစရာတွေကိုအားတက်သရောဗမာတန်ပြပသဒါမှမဟုတ်လေစကားလေးတွေကိုမူရင်းတိုင်းဝဲထဲထဲတန်လေးတွေနဲ့နားထောင်ရလို့ကြည်နူးလို့ပါဗျာ။အဖေမေကိုလည်း VOE နားထောင်ကျင့်ပါအောင်လုပ်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။အခုအသက်80ကျော်တဲ့အထိနားထောင်တော့မှာအားလုံးချမ်းသာကိုယ်စိတ်မြဲကြပါစေဆုပြောဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါ။အသက်80ကျော်ထိနှစ်ရှည်လာများနားဆင်အားပေးတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ဦးရေ။ဘေးကင်းကျန်းမာပါစေလို့ပြန်ပြောဆုတောင်းပေးချင်ပါတယ်ရှင်။နောက်ထပ်သောရရှင်တစ်ယောက်ကတော့ဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ။ VOE သတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးပေမယ့်လေအင်တာနက်မကောင်းတဲ့အတွက်ကြောင့်မလို့ရက်မမှန်မကြည့်ရပါဘူး။ဒါကြောင့်စာမရေးပြစ်တာပါ။ဝိုင်းတော်သားတွေအားလုံးကျန်းမာပါစေတဲ့။ဟုတ်ကဲ့။ဘာပဲဖြစ်အခုလိုမျိုး view ကိုအားပေးနေတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ကျွန်မတို့အစီအစဉ်တွေကိုဒီအင်တာနက်ကနေ line မကောင်းလို့မကြည့်ရဘူးဆိုရင်လေ radio ရှိရင်တော့ line to meter radio နဲ့နားဆင်လို့ရပါတယ်နော်။ meter line တွေကိုလည်းနေ့စဉ်အတန်ထုတ်လွှင့်မှုအစီအစဉ်မှာကြီးညာပေးနေပါတယ်ရှင်။တချို့ line to meter တွေဆိုရင် battery တောင်မှမလိုဘဲနဲ့နေရောင်ခြည်သုံးပြီးတော့ဖွင့်လို့ရတဲ့ line to meter မျိုးဖြစ်ပါရဲ့နော်။ဘာဖြစ်ဖြစ် line လေးကောင်းတဲ့အချိန်မှာအခုလိုပြေးလွာ view ကိုစာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။နောက်ထပ်သောရရှင် Worldly Conscience ဆိုတဲ့သောရရှင်ကျမအတန်ထွက်တာမှားမှာပါတေးကြပါရဲ့အင်္ဂလိပ်လိုရေးထားပေမဲ့ကျမအတန်မထွက်တတ်တဲ့နာမည်မျိုးဖြစ်နေလို့ပါဒီသောရရှင်ကမင်္ဂလာပါ VOE ရေးတဲ့အပတ်စဉ်တောက်ကြနေတိုင်းတင်ဆက်ပေးနေတဲ့အမျိုးသမီးရေးရာကဏ္ဍမှာနောက်ခံသချင်းလေးရဲ့အဆိုနဲ့သချင်းနာမည်ကိုကျေးဇူးပြုပြီးတော့ဝင်ငှပေးပါနော်တဲ့ရေဒီယိုမှာနားဆင်ရတိုင်းတမျိုးလေးခံစားရလို့ပါကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါရှင်သူများတွေလည်းခဏခဏဒီသချင်းလေးကိုကြိုက်တယ်ဆိုတော့မေးလာကြပါတယ်ဒီတခြင်းနာမည်က Power of Me ဖြစ်ပါတယ်။ထူးခြားတာကဒီတခြင်းကရုပ်မြင်သံကြားအစီအစဉ်ထုတ်လွှင့်မှုတွေအတွက်တည်တံ့ထုတ်လုပ်ထားတဲ့တခြင်းဖြစ်ပါတယ်။အပြစ်မှာရောင်းချဖြန့်ဝေတဲ့တခြင်းမျိုးမဟုတ်ပါဘူးနော်။ဒါကြောင့်မလို့အပြစ်မှာတော့ရှာနာထောင်လို့ရမယ်မထင်ပါဘူးရှင်။စာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီမှာပြီးကပေးစာအစီအစဉ်ကနေပြီးခဲ့တဲ့တစ်ပတ်မှာထုတ်လွှင့်ပေးသွားတဲ့စာလေးတစ်စောင်ကိုနားထောင်ပြီးတော့စိတ်မကောင်းလွန်းလို့စာရေးလာပါတယ်ဆိုတဲ့သောရရှင်ကသူကအားပေးလာတာကြာပါပြီတဲ့စာရေးလိုက်ဖြစ်လိုက်နဲ့ဘရောမှာစာမပို့ဖြစ်ပါဘူး
ที่นี่เราเซมกังพิลล์ลูที่สาลีกูเย็บยังเย็บปูไลไปสาวกพับพี่ยังพับปีบานอเลยโอเคปะที่ตอนนั้นเบสสาวกมีน้าเซมพิโรเซมกังพิจารณาเลยจียามานะ
ที่นี่ที่นี่ล่ะนี่เบสจะเป็นจะซีซันมาพับพี่ตัวเลยสกายน์จะยังสาวจังเซมกังนั่นลูกปะจะมากะกชินพีกะปะจะมารู้ดิเปียวมันเลยปะวูคลีรีเลยสกายน์ได้นี่ดูเวจ้องแต่มันเลยปะวูคลีรีนักก็แม่เนี่ยบาร์จมารู้มีบาร์รีก็เนื้อจีบาร์ไลน์ตรงนั้นเราไลค์มาเปย์ไม่เชียร์เย่บาร์จมารู้รีเปียวมันเลยบาร์สกายมาคุยเกี่ยนเชนเกียร์ก็ปีดูรีเนี่ยจูรุขันซาบาร์ปีดูปีดาอาลงอาณาเชนเลี้ยงกันเนี่ยเนื้อส่งล้มยาวปาซีลูเนื้อสูดดองเปย์เนี่ยบาร์เลยลูฟิวเอ้สกายก็ปีดูรีกูเปียวไปบาร์ท้องสันแตงจมารู้จับแต่เดอแต่เชนเชนดีเลยမတရားအဖမ်းမခံခြင်းမူအကောင့်မပြောပါနဲ့နော်ကျေးဇူးပါဗီဝေ
ဟုတ်ကဲ့ပြီးခဲ့တဲ့တစ်ပတ်ကမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်ပေးသွားတဲ့စာကိုရင်းညွှန်းဟန်တူပါတယ်နော်စကိုင်းတိုင်းထိကြိုက်နယ်မှာအချိန်လေးအရန်ဆိုးရွားတဲ့စီရေးအခြေအနေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့စာနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်ပြန်ပြီးတော့ရေးလာတာဖြစ်ပါတယ်ကြောက်လို့ပါအသက်ရှင်ခြင်းပါတယ်ဒါပေမဲ့တခြားတိုင်းနယ်ဒေသတွေမှာဖြစ်နေတဲ့အခြေအနေတွေအားလုံးထပ်တူထပ်မြခံစားရပါတယ်ဆိုပြီးတော့ဒီတော်ရရှင်စာရေးပြီးတော့သူ့ရဲ့ခံစားချက်ကိုထုတ်ဖော်လာတာဖြစ်ပါတယ်။နောက်ထပ်တော်ရရှင်တယောက်ကလည်းအကောင့်နဲ့မပြောပါနဲ့တဲ့စကားစကိုကြောက်လို့ပါဆိုပြီးတော့စစ်ကောင်စီကိုကြောက်တဲ့တော်ရရှင်တယောက်စာရေးလာပါတယ်
။မင်္ဂလာပါ VOA ခင်ဗျာကျေးဇူးပြုပြီးတော့အကောင့်နဲ့မပြောပါနဲ့ခင်ဗျာစကားစကိုကြောက်လွန်းလို့တော့မဟုတ်ပါဘူးဒီကောင်လေးနဲ့မပတ်သက်ချင်းလို့ပါ VOA ရေနိုင်ငံတကာကိုသိအောင်ပြောပြပေးပါစကားစကိုနိုင်ငံတကာကဖိအားမပေးနိုင်တော့ဘူးလားခမဆရန်ဟူစိန်တို့ဂဒါဖီတို့ဘင်လာဒင်တို့လိုလူတွေကိုတော့နှိမ်နင်းခဲ့သေးတာမြန်မာစစ်ကောင်းဆောင်တွေကိုဘာလို့မနှိမ်နင်းနိုင်တာလဲဆိုတာသိချင်ပါတယ်ဒီကောင်ဒီမျက်နှာကိုကြည့်ရတာစက်တီတုံးလိုက်တာဗျာစကားတွေကိုဘလောင်းမလဲပြောပြီးမျက်နှာပြောင်တိုက်လွန်းလို့အခုလဲနောက်ထပ်6လသက်တမ်းထပ်တိုးတာစိတ်တုံလွန်းလို့အခုလိုစာရေးပြီးတော့ VOA ကိုတောင်းဆိုရတာပါကျေးဇူးတင်ပါတယ်ဗျာ VOA ကိုအမြဲအားပေးနေပါတယ်ခင်ဗျာ
ဒီလိုစာရေးပါဝင်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်ဒီကိုပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာရေးကိုကျွန်တော်တို့စီကိုစာရေးသားပို့နိုင်ကြပါရဲ့เนาะနောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးစီမှာလေရင်ဖွင့်စာရေးချင်လို့ပါတဲ့အကောင့်နံပါတ်မဖော်ပြပါနဲ့ကျွန်တော်က CDM စစ်သားပါဆိုပြီးတော့သူကရေးလာပါတယ
်ကျွန်တော်တို့ CDM စစ်သားမိသားစုတွေကိုအမေရိကန်အစိုးရကခေါ်ယူမဲ့ဒုက္ခသည်အစီအစဉ်နဲ့ခေါ်ယူပေးနိုင်ဖို့ NUG အစိုးရအနေနဲ့ဆောင်ရွက်ပေးစီခြင်းပါတယ်ခင်ဗျာအမေရိကန်ရောက်မြမဒီမိုကရေစီအရေးလှုပ်ရှားသူတွေအနေနဲ့လည်းကျွန်တော်တို့ CDM စစ်သားမိသားစုတွေကိုအမေရိကန်အစိုးရကခေါ်ယူမဲ့ဒုက္ခသည်အစီအစဉ်နဲ့အမေရိကန်နိုင်ငံကိုခေါ်ယူပေးစေချင်ပါတယ်ခင်ဗျာတတိယနိုင်ငံတစ်ခုခုမှာစစ်သား CDM တွေရွှေ့ပြောင်းနေတိုင်ခွင့်ရမယ်ဆိုရင် CDM လုံးမဲ့စစ်သားတွေများစွာရှိလာနိုင်ပါတယ်လို့ယူဆရပါတယ
်မြန်မာနိုင်ငံကစစ်သားတွေအနေနဲ့လည်းမြန်မာနိုင်ငံမှာမနေရဘဲနဲ့ဘေးကင်းတဲ့နိုင်ငံတနိုင်ငံမှာခိုလုံရမယ်ဆိုရင်တော့စစ်သားတွေအများကြီးထွက်လာပါလိမ့်မယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်။ရင်းဖွင့်စာကိုဖတ်ပေးတဲ့အတွက်ကြောင့်မလို့ VOA ကိုအထူးကျေးဇူးတင်ပါတယ်တဲ့။ကျမတို့စီကိုရေးနေတဲ့စာရီအားလုံးကိုကျမတို့တတ်နိုင်ပြန်ဖော်ပြပေးနေပါတယ်နော်။နောက်ထပ်တော်ရရှင်တက်ကတော့အချစ်ဆုံးအမုန်းခံဆိုတဲ့တော်ရရှင်မှာကျွန်တော်ကအခုမှစာရေးဖို့တာပါ။စာရောက်ခင်တိတ်ကောင်းပါမယ်တဲ့။သူပြောချင်တာကထိုင်းကလူကြီးတွေမြန်မာပြည်ကအာဏာရှင်ကိုကူညီနေတာရက်သွားအောင်လို့ VOA ကတစင်တင်ပြပေးပါတဲ့။ဆိုလိုတာကတော့ထိုင်းနိုင်ငံအစိုးရအနေနဲ့မြန်မာစစ်ကောင်စီကိုကူညီနေတယ်ဆိုပြီးဝေဖန်ခံနေရတယ်လို့ဒီတော်ရရှင်ကလည်းဒါကိုရက်တန့်အောင်လုပ်ပေးပါဆိုပြီးပြောလာတာဖြစ်ပါတယ်။တော်ရရှင်တွေအတွက်ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကို မြမပြမပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးနားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေ့ကြပါစေရှင်။
ဒီ UI မြန်မာပိုင်းအစီအစဉ်ကိုခုလိုစာနယ်ပဲဖြစ်ဖြစ်အီးမေးလ်ကနေပဲဖြစ်ဖြစ်ရေးသားဆက်သွယ်ပြီးတော့ဝေဖန်အကြံပေးကြတာကိုလည်းကျေးဇူးထူးတင်ပါတယ်ရှင်။တနုနေညာချန် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုတင်ပြမှာပါ။ချက်သွန်ဒီချက်သွန်နီဦးဈေးတွေကကြီးနေတဲ့အတွက်ဖိလစ်ပိုင်ဇုံတဲတွဲဟာမင်္ဂလာပွဲမှာလက်ကင်ပန်းစည်းအစားကျက်သွန်နီဥတွေကိုအတွဲလိုက်ကင်ခဲ့ကြတဲ့အကြောင်းအပါအဝင်ကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူထွေးကပြောပြမှာပါရှင
်။ကျက်သွန်နီဥဈေးတွေကြီးနေတဲ့အတွက်ဖိလစ်ပိုင်ဇုံနဲ့တွေဟာမင်္ဂလာပွဲမှာလက်ကင်ပန်းစီအစားကျက်သွန်နီဥတွေအတွဲလိုက်ကင်ခဲ့ကြပါတယ်။ April Liga, Barry Nobis နဲ့ Arwen Nobis တို့ရဲ့လက်ထပ်ပွဲမှာကျက်သွန်နီဥတွေကိုကင်ခဲ့ကြတာပါ။ဖိလစ်ပိုင်နိုင်ငံမှာကျက်သွန်နီဥတွေရဲ့ဈေးကချက်သားဝက်သားထက်တောင်ကြီးသွားတာကြောင့်အခုလိုကျက်သွန်နီဥတွေကိုတံမိုးရှိတဲ့ပစ္စည်းတစ်ခုလိုကင်ဆောင်ခဲ့ကြတာပါဈေးတက်ရတဲ့အကြောင်းရင်းကတော့ရာသီဥတုဖောက်ပြန်တာလက်သမားတွေကိုအထောက်ပံ့မပေးတာနဲ့ကုန်ပစ္စည်းပြက်လက်သွားအောင်မသမာသူကုန်တွေတွေကပစ္စည်းတွေလောင်ထားပြီးဈေးကစားတာတွေကြောင့်လို့ဆွဆွဲကြပါတယ်ဒီကျက်သွန်နီဥလက်ကင်ပန်းစီရဲ့အလေးချိန်ကတော့ဆက်တပေါင်းရှိပါတယ်မင်္ဂလာဆောင်ကန်နီ၄ရက်အလိုမှာမှပန်းစီအစားတကီလိုကိုအမေရိကန်ဒေါ်လာ70ဒေါ်လာလောက်အထိတက်သွားတဲ့ကျက်သွန်နီဥတွေကိုပန်းစည်းအဖြစ်နဲ့ခြိုင်ဖို့ဆုံးဖြတ်ခဲ့ကြတာပါ။ဒါဟာကျက်သားဝက်သားထက်တောင်ဈေးကြီးနေတာဖြစ်ပြီးကျက်သွန်နီဥတွေကိုလည်းမင်္ဂလာဆောင်ပေးရင်ထမင်းချက်ဖို့အတွက်သုံးနိုင်ပါတယ်။သူတို့သမီးကလည်းကျက်သွန်နီဥကိုပန်းစည်းလောက်ခြိုင်တယ်လို့သူတို့သမီးအရန်တွေကလည်းကျက်သွန်နီအလှချင်းောင်းနေခြိုင်ထားခဲ့ကြပါတယ်။ကျက်သွန်နီဥဈေးပြန်ကြဖို့ဖိလစ်ပိုင်စိုက်ပျိုးရေးဝန်ကြီးဌာနကပြပကကျက်သွန်နီဥတွေတင်သွင်းလာပြီးတကီလိုကို2ဒေါ်လာကနေ3ဒေါ်လာစီပြန်ရအောင်ကြိုးပမ်းနေပါတယ်။တစ်ဆက်တည်းမှာပဲဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကပန်းဆိုင်တစ်ဆိုင်ကဗလန်တိုင်းချစ်သူများနေပန်းစီတွေကိုကျက်သွန်နီကျက်သွန်ပြူဟင်းသီးဟင်းရွက်မျိုးစုံနဲ့ပြုလုပ်ရောင်းချပါတယ်။ငရုတ်တီခရမ်းညင်တီကျင်းစားတဲ့ဟင်းချက်စရာအသီးရက်တွေမျိုးစုံရွေးလို့ရပါတယ်။ဒီလိုစိတ်ကူးကိုဝယ်ယူတဲ့သူတွေကလည်းသဘောကျကြပါတယ်။ဈေးနှုန်းကတော့အမေရိကန်9ဒေါ်လာကနေ28ဒေါ်လာအထိကျပါတယ်။ပန်းစီတစည်းဆိုရင်တော့နှင်းစီ12ပွင့်ပါတဲ့ပန်းစီတစည်းကအမေရိကန်ဒေါ်လာ36ဒေါ်လာလောက်ပေးရတာပါရှင
်ပြီးခဲ့တဲ့အပတ်မှာအိန္ဒိယနိုင်ငံမြောက်ပိုင်းကဘာယာနသီမြို့မှာဇုံတွဲပေါင်း 1,800 တွဲဟာစူပေါင်းမင်္ဂလာဆောင်ခဲ့ကြပါတယ်မင်္ဂလာအခမ်းအနားကျင်းပဖို့မတက်နိုင်သူတွေအတွက်အစိုးရအလုံသမားရေးဝန်ကြီးဌာနကဦးစီးကျင်းပပေးခဲ့တာပါအကြီးအကျယ်ကျင်းပလေးရှိတဲ့မင်္ဂလာအခမ်းအနားဘုန်းနဲ့ခန်းဝင်ကြီးသို့မဟုတ်တင်တောင်းကြီးကိုသူတို့သမီးမိဘတွေဘက်ကပေးရတဲ့ထုံးစံရှိတဲ့အိန္ဒိယနိုင်ငံကအထူးသဖြင့်ငွေကြေးမတက်နိုင်တဲ့မိဘတွေအတွက်အခုလိုစူပေါင်းမင်္ဂလာဆောင်တဲ့ပွဲဟာငွေကြေးဆိုင်ရာဖီစီးမှုတွေကိုလျော့သွားစေတာပါအခုလိုစူပေါင်းမင်္ဂလာပွဲတွေဟာအိန္ဒိယကစီးပွားရေးအရမတိုးတက်သေးတဲ့လူအတိုင်းဝိုင်းအတွင်းမှာရေပန်းစားလူကြိုက်များပါတယ်ခင်ဗျာ
ဖလင်တိုင်းစီချစ်သူများနေ့မှာထိုင်းနိုင်ငံကဇုံတွဲ90ကျော်လောက်စင်ပေါ်မှာစူပေါင်းမင်္ဂလာဆောင်ခဲ့ကြပါတယ်။
ထိုင်းနိုင်ငံအရှေ့ပိုင်းချွန်ဘူရီခရိုင်နုံနုတ်ရုခဗေဒပန်းဦးဂျင်ကြီးထဲမှာကပြဖျော်ပြတဲ့သူနဲ့အတူဇုံဘဲတွေကစင်တွေကိုစီးပြီးမင်္ဂလာပွဲကျင်းပခဲ့ကြတာပါစင်ပေါ်မှာပဲအတူလိုက်ပါလာတဲ့ဒေသခံတာဝန်ရှိသူတူကမင်္ဂလာလက်မှတ်ရေးထိုးတာကိုကြီးကြပ်ပေးပါတယ်ဂျီနူးစီယာကောင်းပါတယ်လို့ထိုင်းအမျိုးသမီးနဲ့သုံးနှစ်တွဲခဲ့ပြီးတော့အဲ့ဒီနေ့မှမှလက်ထပ်ခဲ့တဲ့အမေရိကန်ငြိမ်းစားတူကပြောပါတယ်အခုလိုပွဲကိုတော့ကိုဗစ်ကပ်ရောဂါမတိုင်ခင်ကလည်းစင်တွေနဲ့ကျင်းပလေးရှိပြီးဇုံတွဲရာနဲ့ချီမင်္ဂလာဆောင်လေးရှိပါတယ်ရှင်
ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲလ်မြို့မှာတော့ဖေဖော်ဝါရီ14ရက်ဗဲလင်တိုင်းဒေးချစ်သူများနေ့မှာလူ 1,300 ကျော်ပါဝင်တဲ့တက်တုပ်ရိုက်ချင်းတွေ့ပြီးချစ်သူစုံတွဲရှာတဲ့အခမ်းအနားကိုကျင်းပခဲ့ပါတယ်။အရင်က2019ခုနှစ်ကအိုင်ယာလန်နိုင်ငံဒပ်လင်မြို့မှာလူအယောက်940ကျော်တက်တုပ်ရိုက်တွေ့ဆုံပြီးချစ်သူရီးစားရှာဖို့လုပ်ပေးတဲ့အခမ်းအနားကတင်ထားတဲ့မှတ်တမ်းစံချိန်ကိုကျော်ပြီးအခုပွဲကမှတ်တမ်းစံချိန်အစ်စ်တင်လိုက်နိုင်တာပါ။ဒီအခမ်းအနားမှာလူ 1,300 ကျော်ထိုင်ဖို့ခုံတန်းတွေချထားပြီးဒေသချင်းတွေလည်းဖွင့်ထားပါဗျ။လူတစ်ယောက်နဲ့တစ်ယောက်၄မိနစ်လောက်တွေ့ဆုံစကားပြောခွင့်ရပြီးပြင်းမြ16ရောက်လောက်အထိတွေ့ဆုံအကဲခတ်ရင်ချစ်သူစုံတွဲရှာရတာပါ။ဒီအခမ်းအနားကိုဒဲတူဒိတ်လို့ခေါ်တဲ့ချစ်သူရှာပေးတဲ့အဖွဲ့တစ်ခုကစီစဉ်ပေးတာပါ။ချစ်သူများနေ့မှာတကူရဲဖြစ်နေတဲ့လူတွေအတွက်တစ်ခုခုလုပ်ပေးဖို့စဉ်းစားမိပြီးတော့ဒီပွဲကိုစီစဉ်ပစ်တာပါလို့ပွဲစီစဉ်သူတို့ကပြောပါဗျ။လူချင်းတွဲဆုံစကားပြောခွင့်ရပြီးတယောက်နဲ့တယောက်အကဲခတ်ခွင့်ရတဲ့အတွက်အင်တာနက်ကနေချင်းတွဲစကားပြောတာထက်တော့သာပါတယ်လို့ပါဝင်ခဲ့တဲ့လူတယောက်ကပြောပါတယ်ခင်ဗျာ
ကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငင်းချမ်းနဲ့အတူမက်ခင်ဖြူထွေးကပြောပြသွားတာပါရှင်တနင်္ဂနွေညချမ်း VOE မြန်မာပိုင်းစီစဉ်လေးကိုနားဆင်ကြည့်ရှုနေကြတာပါအခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဥတင်မောင်တန်းကပြောပြမှာပါရှင
်မြောက်ကိုရီးယားကဂျပန်ပင်လယ်ပြင်ထဲကိုတာဝန်ဖြစ်ဒုံးကျည်တစ်စင်းကိုဆင်နေနေကပြတော့လိုက်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ပူးတွဲစစ်တေးလက်ချေမှုအပေါ်ပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့ချင်းချောက်လိုက်ပြီးဒီရက်ကျမှအခုလိုပြစ်လိုက်တာပါတောင်ကိုရီးယားနဲ့ဂျပန်စစ်တပ်တို့ရဲ့အပြောအရဒုံးကျည်ဟာအမြင့်မိုင်3500နဲ့မိုင်560ကျော်ဝေးကိုတနအီအချိန်တွင်သွားခဲ့တယ်လို့ဆိုပါတယ်။ဂျပန်နိုင်ငံအိုရှိမာကျွန်းရဲ့အနောက်ဘက်125မိုင်ကွာဂျပန်ရဲ့စီးပွားရေးဆောင်သတ်မှတ်ထားတဲ့ပင်လယ်ပြင်ထဲကိုဒုံးကျည်ကျရောက်ခဲ့တာပါ။အမေရိကန်နဲ့ဂျပန်တို့ဟာဒီကနေ့ February 19ရက်နေ့ညနေပိုင်းမှာအစောဆုံးထားပြီးပူးတွဲစစ်ရေးလေ့ကျင့်မှုပြုလုပ်ဖို့ရှိနေပါတယ်။မြောက်ကိုရီးယားကဂျပန်ပင်လယ်ပြင်နဲ့ဒုံးကျည်စမ်းသပ်ပစ်လုပ်ပြီးဒီရက်ကျမှာအမေရိကန်နဲ့ဂျပန်တို့ရဲ့စစ်ရေးလေ့ကျင့်မှုအကြောင်းဖူဂျီသတင်းဌာနမှဖော်ပြထားခဲ့တာပါ။ဂျပန်နိုင်ငံအနီးမှာပြုလုပ်မဲ့ဒီစီရေးလက်ချင်းမှုမှာဂျပန်တိုက်လေရင်တွေအမေရိကန်ဘုံးကျဲလေရင်တွေပါဝင်မှာဖြစ်ပါတယ်အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ဟာတူရကီနိုင်ငံကိုတနင်္ဂနွေနေ့ကတွားရောက်ခဲ့ပြီးမြင်းကလင်တာအပျက်စီးတွေကိုကြည့်ရှုခဲ့ပါတယ်ပြင်းအား၅တပ်မှအဲဒီခါမှာခင်ဗျာပြင်းအား9တပ်မှ8ရှိတဲ့မြင်းကလင်ကြောင့်တူရကီနဲ့ဆီးရီးယားနိုင်ငံတို့မှာလူပေါင်း46,000ကျော်သေဆုံးခဲ့ပြီးလူသားပေါင်းများစွာအုံးမဲ့အိမ်မဲ့ဖြစ်နေကြပါတယ်ယူကရိန်းရဲ့တိနန်တင်ပေါ်မှုကကုလသမဂ္ဂကဂျာဝင်စီစဉ်ခဲ့ပေမဲ့ရုရှားရဲ့ကျူးကျော်စစ်တရစ်ကြားမှကျဆင်းသွားခဲ့ကြောင်းယူကရိန်းစာနာရိတ်ခါတင်ပေါ်မှုဆရာပူးတွဲပေါက်ဆက်ညီနိုင်ရေးဖွဲ့ကပြောပါတယ်။ဒီဇင်ဘာလမှာမက်ထရစ်တန်ပေါင်း 3.8 တန်းတင်ပို့ခဲ့ရကဇန်နဝါရီလမှာ 3 တန်းပဲပို့နိုင်ခဲ့တယ်လို့အစိုးရအဖွဲ့ကဆိုပါတယ်။ဒီပေါက်ဆက်ညီနိုင်ရေးအဖွဲ့မှာယူကရိန်းရုရှားကုလသမဂ္ဂနဲ့တူရကီနိုင်ငံတို့ကစစ်ဆေးရေးအဖွဲ့တွေပါဝင်ကြပြီးတင်ပို့တွေမှာလေယာထွက်ကုန်ပဲပါရှိပြီးလက်နဲ့မပါဖို့စစ်ဆေးကြတာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုဥတင်မောင်တန်းကပြောပြသွားတာပါ။ဒီကနေ့ညပိုင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုစံကျော်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Helen ဖြစ်ပြီးတော့ရုပ်တံအင်ဂျင်နီယာကတော့ Tiran One ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစေရှင်။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.